ဟာရီကိန်းမုန်တိုင်းဖာရီယိုနာဟာအမေရိကန်ပိုင်ပေါ်တူရီကိုကျွန်းကိုအားပြင်းစွာနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်တနင်္လာနေ့ကဒိုမီနီကန် Republic ကိုဆက်လက်ဝင်ရောက်သွားပါတယ်ပေါ်တိုရီကိုအုပ်ချုပ်ရေးမှူးကမုန်တိုင်းကြောင့်တကြွလုံးအကြီးအကျယ်ပျက်စီးကုန်တယ်လို့ပြောပါတယ်ပေါ်တိုရီကိုကျွန်းမှာတေးချေဒဏ်ရာရတဲ့သတင်းတွေတော့မရရှိသေးပေမဲ့လူအများအပြားဟာရေပိုက်တွေကရေမရရှိတော့ပါဘူးလေတိုက်နှုန်းပြင်းထန်တာနဲ့မိုးအကြီးအကျယ်ရွာသွန်းမှုကြောင့်ပျက်စီးဆုံးရှုံးမှုအတိုင်းအတာကိုခန့်မှန်းအကဲဖြတ်နိုင်ခြင်းမရှိသေးဘူးလို့ပြောပါတယ်ကျွန်းရဲ့တောင်ဘက်အလယ်ပိုင်းဒေသမှာရုတ်တရက်ရေကြီးတာတွေဖြစ်ပေါ်လာနိုင်တဲ့အတွက်ကြောင့်ဒေသခံတွေအနေနဲ့ကုန်းပြင်းတဲ့နေရာတွေကိုချက်ချင်းပြောင်းရွှေ့ကြဖို့ပေါ်တိုရီကိုကျွန်းရှိအမေရိကန်မိုးလေဝသသတင်းဌာနကတိုက်တွန်းထားပါတယ်တချို့နေရာတွေမှာမိုးရေချိန်22လက်မအထိရွာသွန်းပြီးမုန်တိုင်းဟာအဝေးကိုရောက်သွားတဲ့တိုင်အောင်မိုးရေချိန်က14လက်မကျော်အထိရွာသွန်းနိုင်သေးတယ်လို့လည်းခန့်မှန်းထားပါတယ်ခင်ဗျာ